နယ်မှာလောင်ကစားဝိုင်းနေရှိနေပြီးလူတွေစုပြုံနေတဲ့အကြောင်းကိုကျမတို့ RFA ကနေပြီးခဲ့တဲ့အပတ်ကတင်ပြပေးခဲ့ပါဗျ။အဲဒီနောက်အောက်တိုဘာ17ရက်မှာမကွေးတိုင်းရဲတပ်ဖွဲ့ကရောက်လာပါဗျ။ကစားဝိုင်းနေရှိမရှိမေးတယ်။ကစားဝိုင်းနေမရှိအောင်ဆိုပြီးညွှန်ကြားထားခဲ့ပါဗျ။အဲဒီတော့လက်ရှိကစားဝိုင်းလုပ်တဲ့နေရာမှာမလုပ်တော့ဘဲကြောက်ပတောင်းအပိုင်နဲ့မြည်မကြီးငုတ်တူရွာမှာနေရာပြောင်းပြီးလုပ်ကြတယ်။ဒီတော့မန္တလေးတိုင်းကြောက်ပတောင်းမြို့နယ်နဲ့မကွေးတိုင်းချောင်းမြို့နယ်ထိစပ်တဲ့နေရာဆိုတော့မကွေးတိုင်းနဲ့မန္တလေးတိုင်းပူးပေါင်းမှရမယ့်အခြေအနေပါ။ရွာကလူတွေကတော့လက်ရှိကိုဗစ်ကာလရောကိုဗစ်ပြီးသွားတဲ့ကာလတွေမှာပါဒီလောင်ကစားဝိုင်းတွေကိုမဖြစ်စေချင်တော့ပါဘူး။လောင်ကစားဝိုင်းတိုင်းတွေကတော့ဖမ်းမိရင်တောင်နေပြည်တော်မန္တလေးမကွေးအထိအခွန်ဆောင်ထားတာမို့လို့ထောင်မကျဘူးလို့လည်းပြောနေကြပါတယ်။အခုလိုသတင်းဌာနကိုအတိပေးတဲ့သူကိုလည်းစုံစမ်းနေကြလို့နာမည်ရောဖုန်းနံပါတ်ရောမပေးရပါဘူးဆိုပြီးမက်ဆန်ဂျာကနေတဆင့်ပြောပြလာတာပါရှင်။ရခိုင်ပြည်နယ်အမ်းမြို့မှာကျေးရွာတချို့လမ်းပိတ်ထားတာကြောင့်ပြန်လာဖို့အခက်အခဲရှိနေတာကိုပြောပြပေးပါမယ်။အမ်းမြို့တင်းကနက်အိုင်ကျေးရွာကရွာသား၃ယောက်ကအောက်တိုဘာ၁ရက်နေ့မှာမြာသိန်းတန်ရွာဘက်ကိုသွားပြီးစဘာသွားကြိတ်ကြပါတယ်။ရွာကကားလမ်းမရှိဘူး။စက်နေတွေနဲ့သွားကြတာသူတို့လည်းသွားရောနောက်ရက်မှာလမ်းကြောင်းတွေပိတ်လိုက်တော့ပြန်လာလို့မရကြတော့ဘူး။သူတို့ကိုဆက်သွယ်လို့လည်းမရဘူးသူတို့ရဲ့မိသားစုတွေကလည်းစိတ်ပူပြီးဒုက္ခရောက်ကြရပါတယ်။ရှမ်းကုန်းအထက်၁၈ရွာဆိုသွာလာလို့မရပြိမ့်မိနေလို့အစားဝင်တွေခက်ခဲနေကြပါတယ်။ရေလန်းကိုအမိပြုတ်ပြီးနေတာမို့သွာလာခွင့်ကိုပြန်ပေးစေချင်ပါတယ်။နောက်ထပ်ကိစ္စတစ်ခုလည်းရှိနေပါသေးတယ်။သူတို့ရဲ့ဆက်လေတွေကိုတက်မတော်ကဖုန်းဆက်ပြီးလာပို့ပေးဆိုလို့ကိုလာပိုင်း၉ရက်နေကဆက်လေ၉စီးကိုပို့လိုက်ရပါတယ်။အခုပြန်မာရေးအတွက်သွာလာဖို့တောင်ဆက်လေမရှိတော့ဘူးဖြစ်နေတယ်ဆိုပြီးကိုစလိုက်မောင်မောင်ကဖုန်းနဲ့ဆက်သွယ်လာတာပါရှင
်။ကိုဘဝင်းချင်းကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။ AOD တိုင်းဒေသကြီးဘိုကလေးမြို့မှာဝက်တွေသေးပြီးမြစ်ထဲမျောချနေတဲ့အကြောင်းကိုပြောပြပေးပါမယ်။ AOD တိုင်းဒေသကြီးဘိုကလေးမြို့နယ်ကတ္တမြင့်ကျွော်မှာဝက်တွေနာတာ3လလောက်ရှိနေပါပြီ။နာပြီးသေးတဲ့ဝက်တွေကိုစနစ်တကျမြေမြုပ်ပစ်တာမျိုးမလုပ်ကြဘဲနဲ့မြက်တွေချောင်းနေတဲ့ကိုမျောချတာဟာချောင်းရည်ကိုညှဉ်းနှံစေပါတယ်။ရေချောင်းခရီးသွားတွေအတွက်လည်းအင်မတန်စိတ်နှောက်ယှက်ဖြစ်ရပါတယ်။ပုတ်တိုးနံဟောင်နေတဲ့အနံ့တွေကလည်းချောင်းကပ်ပြီးမှရှိနေတဲ့ရွာတွေအတွက်ပြဿနာရှိပါတယ်။ဒီလိုတွေချောင်းကူးဆက်မှုနှုံမြပြီးကြာရှည်နေတာလားမသိပါဘူး။သက်ဆိုင်ရာတာဝန်ရှိတဲ့သူတွေကဝက်ပေါ်မရောက်ရလို့တားမြင်ထားပေမဲ့တခြားဝက်နာပြီးကိုယ့်ဝက်တွေကိုမကူးခင်ပေါ်စားကြတာပါပဲ။ချောင်းထဲကိုဝက်သေးတွေပြစ်ချတဲ့သူတွေကိုလည်းမထုတ်ဖော်နိုင်လို့အေးမြူနိုင်ကြဘူးဒီတက်ပိုပြီးစီကံကြက်မှတ်ပေးနိုင်ရင်ပိုကောင်းလိမ့်မယ်ဆိုပြီးနာမည်မပြောချင်တဲ့တယောက်က RFA Bombix Messenger ကိုပေးပို့လာတာပါရှင်ချင်းပြည်နယ်မတူပင်မြို့စီလက်ကျေးရွာကိုလာပြီးကျေးရွာလူဦးရေစင်းတွေကျေးရွာမဲစင်းနဲ့တခြားချက်လက်တွေကိုရယူပါလို့ဒေသခံတယောက်ကဆက်သွယ်ပြောဆိုလာပါတယ်ဘာကြောင့်စီလက်ကျေးရွာကိုမလာတာလဲဘာခက်ခဲများရှိနေလဲရွာကအဲ့ဝင်များမကြည့်လို့လားဆိုတော့ကိုကျေးရွာသူကြည်ရသားတွေကသိကျင်နေပါတယ်တကယ်လို့မဲဆင်းတွေမှာတခုခုလဲကြော်ခဲ့ရင်သက်ဆိုင်ရာဝန်တန်းရဲ့တာဝန်သာဖြစ်ပါလိမ့်မယ်ဆိုတော့ကို RFA ကနေတဆင့်ပြပို့လိုက်တာပါတယ်ရှင်သခိုင်းတိုင်းဒေသကြီးကလင်းမြို့တဟန်းရက်ွက်ကပြည်သူတွေရဲ့အခက်ခဲကိုလည်းတင်ပြပေးတဲ့စာကိုပြောပြပေးပါမယ်အဲ့ဒီရက်ွက်မှာကာလန်ခင်းပေးမယ်ဆိုပြီးတအိမ်ကိုငွေ2သိန်းခွဲမပေးမနေရကောက်ခံနေပါတယ်ရက်ွက်ထဲမှာဒီအချိန်ကိုဗစ်ကာလဖြစ်နေလို့အလောက်ကိုင်းလည်းမရှိကြပါဘူးအခုလိုကောက်ခံတာဟာရက်ွက်သူရက်ွက်သားတွေအရန်ခက်ခဲတွေ့နေရပါတယ်ဒါကြောင့်အထက်လူကြီးတွေအမြန်ဆုံးစစ်ဆေးပေးဖို့မြစ်တာရက်ခံပါတယ်ဆိုပြီးအောင်လင်းဆိုတဲ့အကောင့်ကနေပေးပို့လာတာပါရှင
် RFA ကိုစာရေးပြီးပို့ခြင်းလဲဆိုရင် RFA Bombix ရဲ့ Facebook Messenger ကနေဖြစ်ဖြစ် bombix@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
မန္တလေးတိုင်းပျော်ဝဲကမြေသိန်းခံတောင်သူတယောက်ရဲ့ခက်ခဲကိုလည်းတင်ပြပေးပါဦးမယ်။ပျော်ဝဲမြို့နယ်တောင်ညောင်ကုန်းအုပ်စုကျွန်းနှုံကြီးရမှာပျော်ဝဲနဲ့နတ်မောက်ယထာလန်ဖောက်တော့လေယာမြေတွေကယထာလန်နဲ့ပါသွားပါတယ်။တနစ်တော်ကျော်သွားပါပြီ။နတ်မောက်နယ်တွေကမြေရှင်တွေကိုတော့ယထာလန်ဖောက်ပြီးတိတ်မကြဘူးနှစ်နာချီရကြတယ်။ကျွန်တော်တို့ပျော်ဝဲနယ်ဘက်မှာတော့တယောက်မှတပြားမှမရကြဘူး။နိုင်ငံတော်အဆင့်အထိတင်ပြပေးထားပေမဲ့လည်းအကြောင်းမထူဘူး။နိုင်ငံတော်ကနှစ်နာချီမပေးတာလားဒါမှမဟုတ်တခြားသူတွေကမြေရှင်တွေကိုမပေးဘဲဓာတ်ရက်ကနေဖျက်သုံးနေတာလားဆိုတာကိုသိကြပါတယ်ကျွန်တော်တို့တောင်သူတွေနှစ်နာနေတာကို RFA ကနေတဆင့်နိုင်ငံတော်အကြီးအကဲတွေသိအောင်တင်ပြပေးစီခြင်းပါတယ်ဆိုပြီးဥယျာဉ်မှုဆိုတဲ့အကောင့်ကနေပြပို့လာတာပါရှင်ဒီတစ်ပတ်အတွက်ပေးစာပြန်စာကဏ္ဍအစီအစဉ်ကတော့ဒီလောက်ပါပဲနောက်ပတ်တွင်မှာဘလို့အကြောင်းအရာတွေနဲ့ဘလို့စာတွေကိုတင်ပြပေးအောင်လဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါအောင် RFA ပေးစာပြန်စာကိုကြည့်ရှုနေကြတဲ့အတွက်ကျေးဇူးတင်ပါတယ်RFA ပြည်သက်တွေအားလုံးကိုဗစ်အန္တရာယ်ကနေကင်းဝေးကြပါစီရှင်